မြန်မာနိုင်ငံအတွင်းမုန်တရားပြန်ပွားမှုတွေနဲ့သတင်းမတွေချန့်ချီတာကိုဟန်တာမဲ့အစီအစဉ်တစ်ခုကို Facebook လူမှုကွန်ရက်ကော်မတီကပုံထုတ်နေနောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။ Facebook ကတဆင့်အမုန်တရားတွေပြန်ပွားအောင်လှုပ်ဆောင်ခဲ့တာကြောင့်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျလွန်တဲ့အကြမ်းဖက်မှုတွေပိုဆိုးသွားစေခဲ့တယ်လို့ American ခြေဆိုင် The Bloomberg သတင်းမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုပိုပြီးသိရှိနိုင်အောင် Facebook ကဝန်ထမ်းတွေမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့တယ်လို့ကုမ္ပဏီရဲ့ Blog Post မှာလည်းဖော်ပြထားပါတယ်။ဒါအပြင်Facebook ပေါ်တင်တဲ့အကြောင်းအရာတွေကိုပြန်လည်ဆန်းစစ်နိုင်ရေးအတွက်မြန်မာစကားကြွန့်ကျင်သူဝန်ထမ်း60ကိုခန့်အပ်ထားပြီးဖြစ်ကြောင်းနဲ့နှစ်ကုန်ပိုင်းမှာတရားအထိတိုးချဲ့ခံတော်ဖို့စီစဉ်ထားကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေမှာ Facebook ကအရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့တယ်ဆိုပြီးအမေရိကန်လွှတ်တော်အမတ်တွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂတို့ကပါဝေဖန်ပြောဆိုနေကြတာပါ။ Facebook ကမြန်မာကိစ္စမှာအခုလိုထဲထဲပုံဝင်ပါဝင်လှုပ်ဆောင်လာတာဟာ Facebook ကတဆင့်အငင်းပွားပွဲရာသတင်းမားတွေကိုတစ်ကဘာလုံးအတိုင်းအတာနဲ့ဖြန့်ချိနေခြင်းကိုခုခံကာကွယ်ဖို့စူးစမ်းလှုပ်ဆောင်ခြင်းရဲ့တစိတ်တေသလည်းဖြစ်ပါတယ်။မုံတရားပြန့်ပွားစေတဲ့တွဲဆုံမှုတွေကိုတုံ့တက်ဆစ်ဆေးနိုင်ရေးအတွက်ဝန်ထမ်းတွေတိုးချဲ့ခန့်အပ်သွားမယ်အကြောင်းလဲ Facebook ကိုစတင်တည်ထောင်သူလည်းဖြစ်လက်ရှိကုမ္ပဏီကြီးတဲ့ဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Mark Zuckerberg ကကတိပြုထားပါတယ်။မြန်မာနိုင်ငံအတွင်းအမုံတရားပြန့်ပွားတဲ့ရေးသားမှုတွေကိုလူတွေကသတင်းမပို့ခင်မှာပဲArtificial Intelligence AI နည်းပညာကိုအသုံးပြုပြီး50နှစ်ရာခိုင်နှုန်းကိုကြိုတင်ဖယ်ရှားပြစ်နိုင်ခဲ့တယ်လို့လည်း Facebook ကပြောပါတယ်။ဒါပေမဲ့ဒီနည်းပညာဟာပိုပြီးကောင်းမွန်ဖို့အများကြီးပြင်ဆင်စရာတွေရှိနေသေးပြီးတိမ်မွေ့နေတဲ့ကွဲပြားမှုတွေကိုသိရှိနိုင်ရေးအတွက်10နှစ်လောက်အချိန်ယူရအောင်မယ်လို့ Facebook အကြီးအကဲ Mark Zuckerberg ကပြောပါတယ်ခင်ဗျ။